တရင်တော်တွေအတွက်ချင်းချမှုဖြစ်နေတဲ့ဆက်သွယ်ရေးဥပဒေပုံမှန်နဲ့မတရားအသင့်နဲ့ဆက်သွယ်မှုပုံမှန်တွေကိုဖျက်သိမ်းပေးဖို့ဒီပုံမှန်တွေနဲ့ဖန်ဆီးခံထားရတဲ့တရင်တော်တွေကိုလွှတ်ပေးဖို့တိုင်းရင်းသတင်းမီဒီယာညီလာခံကနေတောင်းဆိုလိုက်ပါတယ်တိုင်းရင်းဒေသတရင်တော်တွေအနေနဲ့အစိုးရရဲ့ဥပဒေတွေအရချင်းချမှုတွေအပြင်လက်နက်ကိုင်ဖွဲ့စည်းတွေရဲ့ချင်းချမှုတွေကိုလည်းရင်ဆိုင်နေရတာကြောင့်တရင်တော်တွေလုံခြုံရေးနဲ့လွတ်လပ်စွာတရင်ရယူခွင့်တွေအတွက်အမတ်ခံချက်ရှိအောင်ဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြတဲ့အကြောင်းဆက်သွယ်ဆောင်ရွက်ထားတဲ့မတင်ကြီးထိုက်ကပြောပြပါမယ်ရှင်
။တိုင်းရင်းသားလက်နက်ကိုင်တပ်တွေချင်းချုပ်ရာဒေသတွင်တရင်ရယူမှုနဲ့တရင်တော်တုံးကိုတပ်မတော်ကဖမ်းဆီးထားတာကနေပြန်လွှတ်ပေးဖို့တရင်ရယူခွင့်ရေးသားပြောဆိုခွင့်ကိုအတားအဆီးဖြစ်စေတဲ့ဥပဒေတွေကိုရုပ်သိမ်းဖို့တိုင်းရင်းမီဒီယာညီလာခံကတောင်းဆိုပါတယ်။ကရင်သတင်းဌာန KIC ရဲ့ Editor ချုပ်နန်းဖော်ခေကအခုလိုပြောပါတယ
်။တရင်တော်သုံးဖက်ဆောင်တဲ့ဒေသခံရှင်လည်းဒါဟိုရောင်းဝယ်အပြင်နဲ့ဆက်သွယ်မှုဆိုတာပုံမှန်ပေါ်တယ်။ရင်းရယူတရင်တော်ရယူရဲ့အဲဒီမှာအခုလည်းကိုလို့တောင်းတော့ဒီတရားပြန်ဆက်သွယ်မှုရဲ့ပုံမှန်အဲ့လိုဥပဒေကြီးကကျောင်းမီဒီယာတွေကလည်းအကျဉ်းစင်ကြမှုရဆန်တာရဖြစ်နေတာပေါ့နော်အဲ့ဒီကျောင်းကအဲ့ဒီဥပဒေကိုရုပ်တင်ပြီးမှတော့ဆောရကဤကကြမ်းတောင်းဆိုတော့ဖြစ်ပါရဲ့ရှင်
။ကြားပြည်နယ်လွိုင်းကော်မှာသုံးရချာပြုလုပ်တဲ့ပြင်စမအချိန်တိုင်းရင်းမီဒီယာညီလာခံကတော့ဒီနယ်ခုနှစ်ခုကတိုင်းရင်းသားမီဒီယာအဖွဲ့အစည်းတွေပင်မမီဒီယာအဖွဲ့အစည်းတွေအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်180လောက်တက်ရောက်ခဲ့ကြပါတယ်။ဒီနယ်တွေမှာအခြေစိုက်တဲ့တိုင်းရင်းသတင်းဌာနတွေရဲ့သတင်းထောက်တွေအနေနဲ့အပြစ်မရရသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်သွယ်သတင်းရယူတာမှာအစိုးရရဲ့မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်ကိုကြောက်နေရတယ်လို့လက်နက်ကိုင်အဖွဲ့အစည်းအလုံးနဲ့ဆိုင်တဲ့သတင်းတွေကိုရေးသားတဲ့အခါမှာလဲချင်းချောက်မှုတွေကြုံရပြန်တယ်လို့နိုင်ငံတကာမြန်မာသတင်း BNN အဖွဲ့ဝင်ကရင်သတင်းဌာန KIC ရဲ့ Editor ချုပ်နန်းဖော်ကီကပြောပါတယ်
။ဒီခရစ်စီတာအဒီကားဒီမှာလဲအခြားအဒီပကဆန်နဲ့ကြည့်နေရတာကမြင်နိုင်တဲ့ဟိုလူခွင့်ရှိဖို့တည်နေစလို့ရှိတော့ဘယ်နဲ့ပတ်သက်လို့တည်နေကြအောင်ရှင်တခါကြိုက်လူကြီးနဲ့ဆက်ဆက်ပြီးတော့အဲ့လိုထိခိုက်နေမှုရှိတယ်။အဲ့လိုတည်နေရတာကိုအခါမှာရဲ့လက်ခက်ခဲစဉ်းစားမှုရှိတယ်လို့မြင်ပြောရတဲ့ပတ်သက်ပြီးတော့မြင်ပြောပေးပါရပေါ့နော်။အဲ့ဒီဟိုကိုကင်းနေမှုတွေဆိုရှင်မြင်ပြောနေပတ်သက်တာများအများကြီးကြည့်ကြည့်ပြနေတယ်ဆိုတော့အဲ့ဒီတည်နေရယူရခါမှာသူရှင်လည်းဟိုပတ်သက်ဆက်နွယ်တွေရဲ့ပြန်ပြီးတော့အဆုံးပြန်မှုတွေပါလေကျမတို့ဒီဟိုအခက်လက်နဲ့ခံရတာမျိုးရှိတဲ့ခါကျတော့ဆိုင်းကဒါရီမှာသူရှင်အခုပြတင်းတော့တွေကတဦးနဲ့ရက်တည်နေရတဲ့ခံနေမှာဆိုလို့ရှိရင်သူတက်တာအရင်အတက်အကြီးအားရင်းလေးရောခေကုန်းကိုကယ်ရှိရတယ်
တိုင်းရင်းဒေသဒရင်းတောက်တွေအနေနဲ့လက်နက်ကန်ဖွဲ့စည်းတွေရဲ့ချင်းချောက်မှုတွေနောက်ဘေသူဘေဝါမမတိရသူတွေရဲ့ချောင်းမြောင်တိုက်ခိုက်မှုတွေနဲ့ကြုံတွေ့နေရပြီးလုံခြုံရေးအာမခံချက်ကင်းမဲ့နေတယ်ဆိုလဲတိုင်းရင်းဒရင်းဌာနတွေကပြောပါတယ်နိုင်ငံတကာမြန်မာတရင်ဒီအနိုင်ရဲ့ဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာနောက်ရှမ်းတန်တော်စင်တရင်ဌာနရဲ့အယ်ဒီတာချုပ်စိုင်းမင်းကလည်းအတွေ့အကြုံတချို့ကိုအခုလိုပြောပြပါတယ
်လက်တွေ့မှာတာမျိုးကြုံတွေ့ရတာတွေကတော့ရှိတယ်ဒီခဲ့တဲ့ဝင်ခဲ့တဲ့လလောက်တော့ပေါ့ကျွန်တော်တပင်ထောက်ကွာနဲ့ပြစ်ခံရတယ်မျက်မှန်ကွဲသွားတယ်ပေါ့နော်အဲဒီမျိုးတွေတောင်ကြီးမြို့ပေါ်မှာရှိတယ်အဲ့ဒါတွေကကျွန်တော်တို့တပင်ထောက်ကပုံရှင်မှုကဘယ်လိုယူသေးမှာလဲတပင်ထောက်မှုလို့ပြစ်ခံရတာလားအဲ့ဒီဟာကဘသူပြစ်တာလဲဆရာကြီးကျွန်တော်တို့ကမသိနိုင်ဘူးအဲ့လိုမျိုးနေကြုံရတယ်နောက်ပြီးတော့မှဒီဒီမမီဒီယာကနေပြီးတော့မှရှေ့ရှမ်းပြည်မြောက်ပိုင်းမှာဖန်ခေါ်ခဲ့တဲ့ကိစ္စဒီတူပဲကျွန်တော်တို့တိုင်းရင်းသားဒေသမှာနေထိုင်တဲ့ဒရင်ထောက်တွေလည်းဥမာနမ်ခမ်းဘက်ကဒရင်ထောက်ကျွန်တော်ဒရင်ထောက်တယောက်ဆိုရင်ဒီဒီလူစစ်အကြောင်းတွေရေးတယ်ဒီတစ်မောင်ခိုးအကြောင်းတွေရေးတော့ဆာနေချင်းချောက်ခံရတယ်အဲမြင့်ချေရပြက်ချင်းလားချေရဖြောက်ချင်းလားစသည်ဖြင့်အဲ့လိုမျိုးလောက်တော့ဆိုးရင်စိတ်တွေရှိပြီးတော့မှကျွန်တော်တကင်းဌာနကနေထွက်ရတဲ့အစ်စ်နေလည်းရှိတယ်
တိုင်းရင်းသားဒေသတွေကသတင်းတွေကိုအထူးပြုရေးသားဖော်ပြနေကြတဲ့တိုင်းရင်းသတင်းမီဒီယာတွေအနေနဲ့အကြီးအသေးမီးပညာစတဲ့အခက်အခဲမျိုးစုံနဲ့ရင်းရှင်ရက်တည်ရဲ့အခက်အခဲရှိတာကြောင့်နိုင်ငံတကာလူရှင်တွေအဖွဲ့အစည်းတွေပင်မမီဒီယာအဖွဲ့အစည်းတွေကဝိုင်းဝန်းကူညီကြဖို့ကိုလည်းတိုင်းရင်းမီဒီယာညီလာခံကတိုက်တွန်းပါတယ်။လာမယ့်နှစ်တိုင်းရင်းမီဒီယာညီလာခံကိုတော့ကရင်ပြည်နယ်မှာကျင်းပမှာဖြစ်ပါလိမ့်ရှင်။